ကမရာဘွတ်လက်မှတ်ရေးထိုးလိုက်တဲ့ဒီဥပဒေအရမြန်မာနိုင်ငံကနေထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုအမေရိကန်ပြည်ထောင်စုကိုမတင်သွင်းဖို့ပိတ်ပင်လိုက်တာဖြစ်ပါတယ်။ဒီမှာစစ်ဆိုးရအနေနဲ့အုပ်ချုပ်မှုညံ့ပြင်းပြီးနိုင်ငံကိုအထူးကြံဖြစ်အောင်လုပ်နေတာရေဒီမိုကရေစီလိုလားတဲ့အတိုက်အခံတွေတိုင်းရင်းသားလူနည်းစုတွေကိုနိုင်ငံရေးလုပ်ငန်းရှင်တွေမှာပါဝင်ခွင့်မပြုတာတွေရေနဲ င်းသိမ်းထားတာတွေကြောင့်ဒီလိုဒဏ်ခတ်မှုတွေနဲ့အေးအေးယူတာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီကြေညာချက်ထုတ်ပြန်တာနဲ့ပတ်သက်ပြီးအင်ဂျူရောပြောခွင့်ရပုဂ္ဂိုလ်တိုနီစနိုးကသမ္မတဘုရှ်အနေနဲ့မြန်မာပြည်သူလူထုတရက်လုံးကိုထောက်ခံမှုအမေရိကန်ပြည်ထောင်စုနဲ့အတူနိုင်ငံတကာတိုင်းဝိုင်းနဲ့ကုလသမဂ္ဂကနေလက်တွဲကူညီကြပါရန်ဆော်ဩလိုက်တယ်လို့ပြောဆိုလိုက်ပါတယ်။သမ္မတဘုရားရဲ့ဒီဆော်ဩချက်အပေါ် NCGUB မြို့သားညွန်ပေါင်းအစိုးရဝန်ကြီးချုပ်ဒေါက်တာစိန်ဝင်းကထောက်ခံပါကြောင်းအခုလိုပြောဆိုပါတယ်
။အကြတာသားနဲ့ဤသူလူလူအတွက်တိုက်ကရက်တာအေနာဖာရဲ့တွန်းဆုံတွန်းဆုံလုံပြီးတော့အချိန်ဆွဲနေတဲ့အခြေအနေတွေဤသူလူလူကိုဆက်ပြီးတော့ဖိနှိပ်နေတဲ့အခြေအနေတွေကိုကြောင်းပြန်ဟတ်တဲ့ဆုံးဖြတ်ချက်လိုပဲမြင်ပါတယ်။အမေရိကန်ကနေပြီးတော့ပမာပြည်အရေးကိုဆွေးနွေးဖို့ပမာပြည်အရေးကိုဆုံးဖြတ်ချက်ချနိုင်ဖို့လာတဲ့မေဂါလုံးကျွေးကောင်စီဘက်ကိုအတွက်ကိုကြိုးပမ်းတာကိုကျွန်တော်တို့ပြေဝါထောက်ခံပါတ
ယ် USCB American ပြည်ထောင်စုမြမအရေးလှုပ်ရှားမှုအဖွဲ့ရဲ့မူဝါဒရေးရာညွှန်ကြားရေးမှူးကိုအောင်တင်ကလည်းအခုလိုထောက်ခံကြိုဆိုလိုက်ပါတယ
်မြမနိုင်ငံတွင်းမှာတည်သွားထင်ရှားတဲ့ပြောင်းလဲမှုတွေနောက်ကျောင်းကြံလှစ်လို့မရတဲ့တိုးတက်ပြောင်းလဲမှုတွေမရှိမချင်းပါနော်အနာဂတ်ရှိုးစုကိုစီးပွားရေးပိတ်ဆို့မှုတွေနဲ့ပြင်းပြင်းထန်ထန်ဟို Facebook အရေးကြီးကိုကျွန်တော်တို့ကထောက်ခံတဲ့သဘောတူတယ်ဒါကြောင့်မလို့လေအဲ့တော့စီးပွားပိတ်ဆို့မှုတွေဆက်ပြီးတော့တည်ရှိနေအောင်ကျွန်တော်တို့ဒီ American Bureau of Congress တော်မှာကျွန်တော်တို့ကြိုးစားပန်းစားစီရင်လုပ်ဆောင်ခဲ့ကြတာပေါ့။နိုင်ငံတွင်းမှာတချင်ချင်းမှာပေါ့ဒီတည်တာတင်ရှားတဲ့တိုးတက်ကြောင်းလမ်းမှုတွေရှိလာမယ်ဆိုလို့ရှိရင်လည်းဒီစီးပွားပိတ်ဆို့မှုတွေကသူ့အဆင့်နဲ့သူတဖြည်းဖြည်းနဲ့ရုပ်သိမ်းသွားကြမှာပါ။တစ်ဖက်ကတန်တမာရေးရဖိအားပေးမှုတွေနဲ့ချင်းကပ်ဆွေးနွေးနေကြတယ်လို့တစ်ဖက်ကလည်းဒီစီးပွားပိတ်ဆို့မှုလို့ပြင်းထန်တဲ့တန်ဆက်အရေးမှုတွေဆက်ပြီးတော့ကိုက်တွယ်ထားဖို့ဆိုတာအင်မတန်မှသဘောဝကြပါတယ်။ဖိအားပေးမှုမပါတဲ့တန်တမာရေးလှုပ်ရှားမှုတွေကဘယ်လိုမှထိရမှာမဟုတ်ဘူး။ဒါကြောင့်မလို့အမေရိကန်ဆော့ကပြားပေးမှုတစ်ခုကကင်တွယ်ပြီးတော့တစ်ခါကတန်တမာကြီးကလှူရှာမှုတွေကိုဥဆောင်ရပြုအရှင်အကုန်မြင့်ဆောင်နေတာအင်မတန်မှဟိုဟိုမှန်ကန်တဲ့လောက်ရတဲ့ခုလိုမြင်ပါလေကျွန်တော်တို့ထောက်ခံပါတယ
်အခုအတီးကျလိုက်တဲ့ဥပဒေကိုကမကထပြုတင်သွင်းခဲ့သူတူဦးဖြစ်တဲ့ကန်တက်ကီပြည်နယ် Republican အထက်လွှတ်တော်အမတ် Mitch McConnell ကလည်းသမ္မတဘုရှ်အတီးကျချက်နဲ့ပတ်သက်ပြီးကြေညာချက်ထုတ်ပြန်ခဲ့တာကိုကိုအောင်တင်ကအခုလိုပြောပြပါတယ
် Senator Mitch McConnell ကသမ္မတဘုရှ်ကိုဥဆောင်မှုကိုချီးကျူးတာတယ်ဒီသမ္မတဘုရှ်ရဲ့ကြက်သားမှုတွေနဲ့နားဖတ်ရှုစုကိုရေးယူတဲ့နေရာမှာအင်မတန်မှထိရောက်တယ်လို့လည်းသူပြောတယ်ဒီ CY ပေးဆမှုကနောက်ထပ်သက်တမ်းတို့ကိုသမ္မတကိုယ်တိုင်ကလက်မှတ်ရေးထိုးအတည်ပြုလိုက်ခြင်းအပြင်သမ္မတအနေနဲ့ကဘာတစ်ခုလုံးကိုအင်မတန်ရှင်းလင်းကြက်သားတဲ့သတင်းစကားတစ်ခုကိုပါလိုက်တာပါပဲအဲဒီစကားကပါလဲဆိုတော့အမေရိကန်ပြည်သူစုအနေနဲ့ဆင်းရဲဒုက္ခရောက်နေတဲ့မြန်မာပြည်သူတွေနဲ့အခုချင်းရှင်ပြီးတော့အတူတကွရပ်တည်သွားမယ်မြန်မာပြည်သူတွေရဲ့လွတ်လပ်မှုနဲ့တရားမျှတမှုတွေတိုက်ပွဲမှာပခုံးချင်းရှင်ပြီးတော့ပါဝင်တိုက်ခိုက်သွားမယ်အဲလိုမျိုးသမ္မတဘုရှ်ကဒီချက်ကိုသူနားလည်ပါတယ်အခုလိုမျိုးရှင်းလင်းကြက်သားတဲ့အရေးယူမှုတွေကိုမကြခင်မှာဒီကုလသမဂ္ဂလူချင်းကောင်စီကနေအရေးယူဖို့လည်းသူညွှန်လင့်ပါတယ်လို့ဒီစင်တာမစ်မကော်နယ်ကပြောကြားသွားတာပ
ါဒေါက်တာရှင်များရှင်1998ခုနှစ်ကစပြီးမြန်မာနိုင်ငံမှာအမေရိကန်ပြည်ထောင်စုကလုပ်ငန်းရှင်တွေရဲ့နောက်ထပ်ရင်းနှီးမြှုပ်နှံမှုအသစ်တွေကိုခွင့်မပြုဘဲတားမြစ်လိုက်ပါတယ်။မြန်မာစစ်ဆိုးရအရာရှိတွေနဲ့သူတို့နဲ့ဆက်နွယ်နေတဲ့အဖွဲ့အစည်းတွေမိသားစုတွေကိုလည်းအမေရိကန်ပြည်ဝင်ခွင့်ဗီဇာမပေးဘဲတားမြစ်ထားကြောင်းပါရှင်။
တခင်ဆိုဝင်ဆက်သက်မေးမြန်းခဲ့တာဖြစ်ပါတယ်။သောရရှင်လားရှင်2003ခုနှစ်ကဥပဒေပြပြထန်းခဲ့တဲ့မြန်မာနိုင်ငံလွတ်မြောက်ရေးနဲ့ဒီမိုကရေစီအဥပဒေကိုနောက်ထပ်3နှစ်သက်တမ်းတိုဖို့သမ္မတဘုရှ်ကမနေ့ကအင်္ဂါနေ့ကပဲလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အကြောင်းအင်ဂျူရောကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီရေးကိုရှေ့ရှုဖော်ဆောင်ရမယ့်အစားတိုင်းပြည်ကိုပို့ပြီးတော့အထူးကြံဖြစ်အောင်တွန်းပို့နေတာကြောင့်သမ္မတဘုရှ်ကစိုးရိမ်မကင်းဖြစ်ရတယ်လို့အဲ့ဒီခြေညာချက်မှာအစချေဖော်ပြ